ရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းဒဏ်ပေးဆဲုံတွေထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်မှာယူကရိန်းမှာနိုင်ငံတော်ဝန်လျှက်စစ်တာအုံဆွဲမှုတွေကိုရှော့ချဖျက်တောက်ထားပါတယ်။ပျက်စီးခဲ့တဲ့ဒဏ်အလိုက်တွေပြန်ပြင်မှုအတွက်စွန့်ရင်ကုမ္ပဏီတွေစူးစမ်းနေတာနဲ့အတူပြည်သူတွေအနေနဲ့မနက်9နာရီကနေ17နာရီထိလျှက်စစ်တာအုံဆွဲမှုရှော့ချဖို့နဲ့ပြင်ဆင်လို့မပြီးသေးခင်မှာယာယီဒဏ်ပြတ်တောက်မှုတွေလည်းရှိနိုင်တယ်လို့သမရယုံကသတိပေးထားပါတယ်။ဒဏ်အပြတ်တောက်မဲ့အချိန်တိတိကျကျထုတ်ပြန်ကြေညာမထားပေမဲ့ကီဖ်နဲ့ခါကီဖ်လူမျိုးကြီးတွေမှာတော့လျှက်စစ်စွန့်ရင်3သိန်းပို့ဆောင်ရေးလုပ်ငန်းတွေရပ်ဆိုင်ထားပြီးတော့မြေရောက်ယထာခီးစဉ်အချိန်တွေကိုလည်းရှော့ချခဲ့ပါတယ်။ရုရှားနဲ့နေနမိတ်ချင်းထိစပ်နေတဲ့ယူကရိန်းအရှေ့မြောက်ဖက်ဆူမီဒီတာမှာတော့ဒီကနေ့တနေ့လုံးတောက်သုံးရေးဒါလိုင်းနဲ့လျှက်စစ်သိမ်းပို့ဆောင်ရေးလုပ်ငန်းတွေကိုရပ်ဆိုင်ထားမယ်လို့ကြေညာထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစပြီးတော့ယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အုံဆိုင်ရာပြစ်မှတ်တွေကိုရုရှားကအဓိကတိုက်ခိုက်နေပါတယ်။ဗိုလ်တူနေကလျှက်စစ်တာပေးဆိုင်ုံ3ခုထပ်ပြီးတော့တိုက်ခိုက်ခံရတယ်လို့ရုရှားလေကြောင်းကနေတိုက်ခိုက်တဲ့အတွေ့သတင်းတစ်ပတ်အတွင်းမှာယူကရိန်းရဲ့လျှက်စစ်တာအပေးဆိုင်ုံစုစုပေါင်း30ရာခိုင်နှုန်းထိပျက်စီးခဲ့ရတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။လျှက်စစ်တာနဲ့ဒါအသုံးများတဲ့ပစ္စည်းတွေသုံးဆွဲတာကိုရှော့ချဖို့လဲသမ္မတဗလိုဒီမီယာဇယ်လန်စကီကသတိပေးနှိုးဆော်ထားပါတယ်ရှင်။